မြန်မာနိုင်ငံမှာဒီမိုကရေစီရဲ့ပြုရင်ပြောင်းလဲမှုတွေကိုအကောင့်ထည့်ဖော်ဖို့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ကိုဖီအာနန်ကမြန်မာစစ်အစိုးရကိုတိုက်တွန်းခဲ့ကြောင်းအာရှအာဖရိကထိပ်သီးညီလာခံကျင်းပနေတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကနေ VOA သတင်းတောက်နန်စီအမဲလီယာကောလင်းစ်ကသတင်းပေးပို့ထားပါတယ်။မစ္စတာအာနန်နဲ့စစ်အစိုးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေတို့အာရှအာဖရိကထိပ်သီးညီလာခံတက်ရောက်နေစဉ်ဘေးပေါက်အလွတ်သဘောအနေနဲ့ဂျကာတာမြို့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။ပြပခီးစဉ်တွေတွားရောက်ခဲ့တဲ့ဗိုလ်ချုပ်မှုကြီးတန်းရွှေဟာနှစ်ရက်ကြာကျင်းပတဲ့ညီလာခံကိုတက်ရောက်နေပြီးညီလာခံကတော့ဒီကနေ့ပြီးဆုံးမှာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ကဗိုလ်ချုပ်မှုကြီးတန်းရွှေကိုဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဆက်လက်လှုပ်ဆောင်ဖို့တူတိုက်တွန်းကြောင်းနှစ်နှစ်နီးပါးအထင်းထင်းခံထားရတဲ့အတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကိုလည်းထုတ်ဖော်ပြောဆိုခဲ့တယ်လို့သိရပါတယ်
။ I did raise the question of Aung San Suu Kyi.And the NLD and the fact that it was important.
ဒေါ်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးကျွန်တော်မေးမြန်းခဲ့ကြောင်းဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလုပ်ငန်းစဉ်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ဆွေးနွေးကြတဲ့အခါနိုင်ငံသားအလုံးပါဝင်တင်ပြနိုင်ဖို့အချုပ်အခြေမရှိဘဲလွတ်လွတ်လပ်လပ်တင်ပြခွင့်ရရှိဖို့တွေကအရေးကြီးတဲ့အကြောင်းပြည်သူတွေအလုံးစီယုံလှုပ်ရှားနိုင်ခွင့်တူတူတယောက်ချင်းစီရဲ့အခွင့်အရေးနဲ့ဒီမိုကရေစီရပိုင်ခွင့်တွေကိုလှုပ်ဆောင်နိုင်ဖို့ဆိုတာလည်းအရေးကြီးတယ်ဆိုတာတွေကိုပြောကြားခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ1990ပြည့်နှစ်ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပေမဲ့စစ်အစိုးရကအာဏာလွှဲပြောင်းပေးခြင်းမပြုဘဲနေခဲ့တာပါ။အဲ့ဒီအချိန်ကလေးကဒေါ်ဆန်းစုကြည်ဟာတခြား NLD ပါတီအဖွဲ့ဝင်တွေလိုပဲအချိန်အတော်များများမှာနေအိမ်အကျယ်ကျုပ်ကြက်ခံနေခဲ့ရတာဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေဟာအာရှအာဖရိကထိပ်သီးညီလာခံမှာအခြားအာရှခေါင်းဆောင်များနဲ့လည်းတွေ့ဆုံပြီး2006ခုနှစ်မှာအရှိတောင်အာရှနိုင်ငံများအပင်အာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုမြန်မာနိုင်ငံကရယူသင့်မသင့်ကိစ္စအငင်းပွားနေတာပေါ်ဆွေးနွေးတယ်လို့ဆိုပါတယ်။မြန်မာစစ်အစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်ဥရောပနိုင်ငံများတတ်မှတ်က EU နဲ့အမေရိကန်ပြည်ထောင်စုတို့ကမြန်မာနိုင်ငံအာဆီယံဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်ကန့်ကွက်ထားကြပါတယ်။မြန်မာစစ်အစိုးရကတော့အာဆီယံဥက္ကဋ္ဌနေရာရောက်ရည်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ဟာပြည်တွင်းရေးကိစ္စဖြစ်ပြီးနိုင်ငံတကာကဖိအားပေးလို့ရင်းရင်ပြောင်းလဲသွားမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်။အာဆီယံဥက္ကဋ္ဌနေရာရောက်ရည်ကိစ္စကြောင့်အာဆီယံအဖွဲ့ထဲမှာလည်းအကွဲအပြဲတွေဖြစ်ပေါ်စေခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတချို့ကမြန်မာနိုင်ငံကိုဥက္ကဋ္ဌရာထူးမရယူဘဲနောက်ဆုတ်သွားစေခြင်းပြီးတချို့ကတော့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်ခြင်းမပြုဘူးဆိုတဲ့အာဆီယံအဖွဲ့ရဲ့အခြေခံမူဝါဒကိုလိုက်နာကျင့်သုံးဖို့ဆန္ဒရှိကြပါတယ်။ဗိုလ်ချုပ်မှုကြီးတန်းရွှေအနေနဲ့သူနဲ့ဆွေးနွေးခဲ့တာတွေကိုအလေးထားစဉ်းစားလိမ့်မယ်လို့မျှော်လင့်ကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ကအခုလိုပြောကြားပါဗျာ
I think he listened to me he got my message and obviously he will go back and hopefully to think about it
ကျွန်တော်ပြောပြတာတွေကိုဗိုလ်ချုပ်မှုကြီးတန်းရွှေနားထောင်တာသိကြတယ်လို့ကျွန်တော်ဘာဆိုလိုချင်လဲဆိုတာကိုလည်းသူသိသွားတယ်လို့ကျွန်တော်ထင်ပါတယ်မြန်မာနိုင်ငံကိုဗိုလ်ချုပ်မှုကြီးတန်းရွှေပြန်သွားတဲ့အခါဒါတွေကိုပြန်လည်စဉ်းစားပြီးကျွန်တော်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့တခုခုလှုပ်ဆောင်ပါလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောဆိုတာဖြစ်ပါတယ်။ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာအောင်မြန်မာစစ်အစိုးရကိုတွန်းအားပေးဖို့မျှော်လင့်ချက်နဲ့အနောက်နိုင်ငံအတော်များများကမြန်မာနိုင်ငံအပေါ်စီးပွားရေးကန့်သက်ပိတ်ဆို့မှုတွေချက်မှတ်ထားတဲ့အကြောင်း VOA သတင်းတောက် Nancy Amelia Collins ကဂျကာတာမြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။